The Voice of America in Burmese.
မင်္ဂလာညနေခင်းပါသောတာရှင်များရှင်2019ခုနှစ်ဩဂုတ်လ4ရက် VOA American တန်ရဲ့တင်းငွေနေညနေခင်းမြန်မာဘာသာစီစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိ American ပြည်အောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ဒီကနေ့ညနေပိုင်းစီစဉ်တွေကိုကျွန်မများသတင်းအောင်ကတာဝန်ယူတင်ဆက်ပေးပါမယ
်မင်္ဂလာပါကျွန်တော်ရန်နိုင်ပါတင်းငွေနေညနေခင်းသတင်းတွေကိုကိုသားညုံနဲ့အတူချင်ညာပေးသွားမှာဖြစ်ပါတယ်ဟောင်ကောင်မှာတော့ဒီကနေ့ဆန္ဒပြပွဲတစ်ခုဖြစ်ပွားခဲ့ပြီးတော့ဆန္ဒပြတဲ့သူတွေထောင်နဲ့ခြီးပြီးတော့လမ်းတွေပေါ်ကိုထွက်ဆန္ဒပြခဲ့ကြပါတယ်။ဖိလစ်ပိုင်မှာတော့ရာသီဥတုဆိုးရတာကြောင့်ကရုတ်တင်ပေါ်30မောက်ခဲ့ပြီးတော့တည်ဆုံးသူဦးရေဟာလည်း25ယောက်အထိရှိသွားပြီဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုလယ်ပိုင်း Ohio ပြည်နယ် Dayton မြို့မှာတော့တနက်တော်အားတူကပြစ်ခတ်ခဲ့တာကြောင့်လူ6ယောက်တည်ဆုံးသွားခဲ့ပါတယ်။ဒီလိုနောက်ဆုံးရဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုအခုညနေခင်းမှာနားဆင်ရဖို့ရှိပါတယ်ခင်ဗျာ။
ဟုတ်ကဲ့ပါသတင်းတွေပြီးမှနားဆင်ရမယ့်သတင်းလွှာတွေမှာတော့နိုင်ငံရဲ့ချားမှသွားပြီးတော့အစွန်းရောက်စစ်ပွဲတွေမှာပါဝင်တိုက်ခိုက်တဲ့လူတွေဩစတြေးလျကိုပြန်မလာနိုင်အောင်တာမြင်နိုင်တဲ့ဥပဒေတရားကိုဩစတြေးလျလွှတ်တော်မှာအတည်ပြုပြဋ္ဌာန်းလိုက်တဲ့အပေါ်မှာ
The government now is asking for the support of this parliament to introduce legislation to temporarily exclude
ဩစတြေးလျပြည်ထောင်စုပီတာတက်တန်ပြောသွားတာပါသတင်းပြေဆုံးကိုနောက်ပိုင်းမှာနားဆင်ရပါမယ်။ဒီသတင်းလာနဲ့အတူနားဆင်ကြရမှာကတော့ဤပညာအသုံးပြုမှုနဲ့အဝလွန်ယောဂကြားမှာဆက်ဆက်မှုရှိမရှိ။အိန္ဒိယမှာတနိုင်ငံလုံးအတိုင်းအတာနဲ့ချောကလက်ရောင်အားတွေကောင်းနေတဲ့အကြောင်းနဲ့ကဘာကြီးပူနွေးလာတာကတဏှာကြောက်တန်းတွေအပေါ်မှာဘယ်လိုအကျိုးသက်ရောက်မှုတွေရှိနိုင်မှာလဲ။ဆက်တဲ့သတင်းလွှာတွေကိုနားဆင်ရပါမယ်။အခုအရင်ဆုံးတော့ဒီသတင်းလွှာတွေမတိုင်ခင်မှာဒီကနေ့ညနေပိုင်းအတွက်နောက်ဆုံးရသတင်းတွေကိုကိုရန်နိုင်နဲ့ကိုသားညွန့်ဦးတို့ကပြောပြပေးပါရှင်။
ဟောင်ကောင်မှာတော့ဒီကနေ့ဆန္ဒပြပွဲတွေနှစ်ခုဖြစ်ပွားခဲ့ပြီးတော့ဆန္ဒပြတဲ့သူထောင်နဲ့ချီပြီးလမ်းတွေပေါ်ကိုထွက်ဆန္ဒပြခဲ့ကြပါတယ်။ဒါဟာမနက်ဖြန်မှလုံမဲ့ထွေထွေသပိတ်မတိုင်ခင်မှာဟောင်ကောင်ပြည်သူတွေဘက်ကဆန္ဒပြခဲ့ကြတာပါ။မနေ့စနေနေ့ကလည်းဆန္ဒပြတဲ့သူတွေနဲ့ရဲတပ်ဖွဲ့တို့ထိတိုက်တွေ့ခဲ့ကြပြီးရဲတပ်ဖွဲ့ကဆန္ဒပြတဲ့သူတွေကိုမျက်ရည်ယိုဘုံးတွေတုံးပြီးတော့နှိမ်နှင်းခဲ့ပါတယ်။ဆန္ဒပြတဲ့သူတွေကစင်ရှောဆွေခရိုင်ရဲတပ်ဖွဲ့ရုံးရှိမှာမနေ့စနေနေ့ညကစုဝေးခဲ့ကြပြီးတော့ဆန္ဒပြတဲ့သူဦးရေကလည်းတောင်းတဲ့ချီရှိတယ်လို့ခမန်းရပါတယ်။အဲဒီဆန္ဒပြမှုတွင်ရဲကဆန္ဒပြတဲ့သူ20ကိုဖမ်းဆီးလိုက်တယ်လို့လည်းရိုက်တာသတင်းကဖော်ပြပါတယ်။ဆန္ဒပြတဲ့သူတွေဟာမနေ့စနေနေ့ကတော့မုံခုတ်အရက်ကနေခေါလုံးရက်မှာရှိတဲ့ရှန်ရှီဖိုးအရက်ကိုချီတက်ဆန္ဒပြကြတာဖြစ်ပြီးတော့အဲဒီနောက်တရုတ်နိုင်ငံကအလဲလာတဲ့ခီးသွားတွေအလာများတဲ့စင်ရှာဆွေဒေတာကိုတွားပြီးတော့ဆန္ဒပြခဲ့ကြတာပါဆန္ဒပြပွဲအများစုဟာငင်းငင်းညံ့ညံ့ရှိခဲ့ပေမဲ့ရဲတပ်ဖွဲ့ကဆန္ဒပြတဲ့သူတွေကိုလူစုခွဲဖို့ပြောထားတဲ့အချိန်ကျော်ပြီးတဲ့နောက်မှာတော့ဆန္ဒပြတဲ့သူတွေဘက်ကလူစုမခွဲခဲ့တာကြောင့်ဒီဆန္ဒပြတဲ့သူတွေနဲ့ရဲတပ်ဖွဲ့ကြားမှာထိတိုက်တွေ့ခဲ့ကြပါတယ်လက်ရှိဟောင်ကောင်မှာဖြစ်နေတဲ့နိုင်ငံရေးပြဿနာပေါ်မှာဟောင်ကောင်အစိုးရဘက်ကကင်တွယ်ဖြေရှင်းပုံကိုမကျေမနက်ဖြစ်ခဲ့ကြပြီးတော့ဟောင်ကောင်အုပ်ချုပ်ရေးဦးကယ်ရီလမ်ကိုလည်းယာရုကနေနှုတ်ထွက်ပေးဖို့ဆန္ဒပြတဲ့သူတွေဘက်ကတောင်းဆိုထားပါတယ်ခင်ဗျာ
ဖိလစ်ပိုင်နိုင်ငံအလေပိုင်းဒေသမှာလေပြင်းထန်ပြီးတော့လှိုင်းကြီးလာကြောင်းမလို့ဂရုမော်တော်3000တိတ်မောက်ခဲ့ရမှာတစ်ဆုံးသူအရေတော်ဟာ25ဦးထိရှိသွားပြီဖြစ်ပါတယ်6ဦးကတော့ပျောက်ဆုံးနေပြီးတော့ကယ်ဆယ်ရေးသမားတွေကဒီကြမ်းတမ်းလာတဲ့အဲ့ဒီပင်လယ်ပြင်နေရာမှာနောက်ထပ်ရုပ်လောင်းတွေတွေ့မလားရှာဖွေနေကြတယ်လို့ဖိလစ်ပိုင်ရဲကပြောပါတယ်ဂရီမော်ရက်စ်နဲ့အီလိုအီလိုခရိုင်တွင်းစနေနေ့တုန်းကရုတ်တရက်လေပြင်းထန်ပြီးတော့ကြီးမားအားကောင်းတဲ့လှိုင်းလုံးတွေကြောင့်မလို့ကတော့မော်တော်တွေတိတ်မောက်ကုန်တာပါအခုရရှိထားတဲ့ရုပ်လောင်းအများစုကတော့ပေါက်သွားတဲ့မော်တော်နှစ်ဆင်းစီကခီးသွားတွေဖြစ်ကြတယ်ဆိုပြီးတော့ဒေတာရေတပ်ဖွဲ့ရဲ့ပြောခွင့်ရသူဂျိုးဆာဗီယာစ်ကပြောပါတယ်ခီးတဲ့နဲ့မော်တော်ဝန်ထမ်း55ဦးကိုတော့ကယ်ဆယ်ရမိထားပါတယ်တတိယမော်တော်ကတော့ခီးတဲ့တင်ဆောင်တာမရှိပါဘူးအဲဒါကမော်တော်ဝန်ထမ်း4ဦးလုံးကိုလည်းအသက်ရှင်လျက်ကယ်ဆယ်ရမိတယ်လို့ရေတပ်ဖွဲ့ပြောခွင့်ရသူကပြောပါတယ်အသက်ရှင်ကျန်ရသူတွေရဲ့ပြောရတော့မော်တော်ခီးစဉ်အလေလောက်မှာကောင်းငင်မြေဟာရုတ်တရက်ကြီးမဲမောင်လာပြီးတော့လေပြင်းတိုက်ခိုက်ရာကနေပြီးတော့သူတို့တင်မောတွေတိတ်မောက်ကုန်တာလို့သိရပါတယ်။ရာသီဥတုဆိုးလာတာကြောင့်မော်တော်နှစ်ဆင်းနောက်ပြန်လှည့်နေတဲ့အချိန်၃နာရီမှာနောက်ထပ်တတိယမော်တော်ကပင်လယ်ပြင်ကိုဘာကြောင့်ထွက်ရလဲဆိုတာကိုတော့အာနာဘင်းတွေကစုံစမ်းနေပါတယ်။ဖိလစ်ပိုင်ရှိဘက်ကမ်းရိုးတန်းမှာမုတ်တုံမိုးနဲ့လေပြင်းတိုက်တာတွေလေပြင်းကြောင့်မလို့မီးပြိုနိုင်တာတွေနဲ့ရာသီဥတုဆိုးလာနိုင်ခြင်းရှိတာတွေဆိုတာတွေကိုမြို့ဝသားဌာနကတော့ကြိုတင်သတိပေးထားပါတယ်။
အင်ဒိုနီးရှားနိုင်ငံဂျာဘာကျွန်းပေါ်ကလျှက်စစ်တပ်အပြီးစစ်ရုံတချို့မှာဓာတ်အဖျက်မြင့်မှုပြဿနာဖြစ်ခဲ့တာကြောင့်မြို့တော်ဂျကာတာနဲ့အနီးအနားကပြည်နယ်တွေမှာလျှက်စစ်တပ်အားတွေပြတ်တောက်သွားခဲ့တယ်လို့အင်ဒိုနီးရှားနိုင်ငံရဲ့ PLN လျှက်စစ်တပ်အပြီးကုမ္ပဏီကဒီကနေ့ကြေညာချက်ထုတ်ပြန်ပြောကြားလိုက်ပါတယ်။ အင်ဒိုနီးရှားဒေသစံတော်ချိန်ဒီနေ့နေ့လယ်12နာရီမတိုင်ခင်လေးမှာပဲလက်ဆက်မီးပြတ်တောက်သွားခဲ့တာဖြစ်ပြီးတော့အဲ့လိုမီးပြတ်သွားတဲ့အတွက်ဂျကာတာမြို့မှာယထာစီးနေကြတဲ့ခီးတွေတွေကိုလည်းယထာတွေဘောကနေကယ်ထုတ်ခဲ့ရတယ်လို့ကုမ္ပဏီကပြောပါတယ်။ဒါပြင်ဘလောက်ကြာကြာအထိလျှက်စစ်တပ်အားတွေပြတ်တောက်နေဦးမယ်ဆိုတာတော့အသေးချာမသိသေးပဲဖြစ်နေပါတယ်။ဂျကာတာမြို့နေရာတော်မြတ်မြတ်မှာမီးပြတ်သွားခဲ့တာကြောင့်တချို့ရုံးနေဈေးဝယ်စင်တာတွေနဲ့နေအိမ်တိုက်ခန်းတွေလည်းမီးသက်တွေနှိုးခဲ့ရပါတယ်။ဂျကာတာနဲ့အနီးအနားတစ်ဝိုက်ကဒေသတွေမှာလူဦးရေသန်း100လောက်နေထိုင်တာဖြစ်ပါတယ်။လျှက်စစ်တပ်အားထုတ်လုပ်ဖြန့်ဖြူးတဲ့နေရာတစ်ခုမှာပြဿနာဖြစ်ခဲ့တဲ့အတွက်အရှိကနေအနောက်ဘက်ကိုလျှက်စစ်တပ်အားပို့ဆောင်တာတွေလုပ်လို့မရပဲဖြစ်ခဲ့တာလို့ PLN ကုမ္ပဏီကပြောပေမဲ့ဘာဆိုတာကိုတော့အတိအကျပြောဆိုသွားခြင်းမရှိခဲ့ပါဘူး။ဒါမဲ့လည်းဂျကာတာနိုင်ငံကလေစိတ်ကတော့ဒီအရန်တင့်ပြင်ထားတဲ့မီးစက်တွေနှိုးပြီးအလုလုနေတာကြောင့်လေရင်အတက်ဆင်းနေတဲ့လေစိတ်လုပ်ငန်းတွေကိုပုံမှန်တိုင်းဆက်လက်ဆောင်ရွက်နေတယ်လို့လေစိတ်တာဝန်ရှိသူတူကပြောကြားလိုက်ပါတယ်။ဒါပြင်ဂျကာတာမှာရှိတဲ့ဆေးရုံတွေလည်းပုံမှန်တိုင်းပဲလှုပ်ဆောင်နေတယ်လို့ဂျကာတာအုပ်ချုပ်ရေးမှူးကပြောပါတယ်ခင်ဗျာ
။အမေရိကန်ပြည်အောင်စုနဲ့တာလီဘန်တို့ကြား၈ချိန်မြောက်ဆွေးနွေးပွဲကိုကတ္တာနိုင်ငံဒိုဟာမှာစတင်လိုက်ပြီးဖြစ်ပါတယ်။ဒီဆွေးနွေးပွဲမှာတော့တမိုင်းမှာအမေရိကန်ရဲ့အရှိအဆုံးစစ်ပွဲကိုဆုံးသတ်နိုင်ရေးသဘောတူညီချက်တရက်ထွက်လာနိုင်တယ်လို့နှစ်ဖက်စလုံးကရည်ညွှန်းပြောဆိုပါတယ်။သဘောတူညီချက်တရက်ကိုဆုံးသတ်ရည်လူလာမှုကိုတာလီဘန်ဘက်ကပြသနေပြီးတော့ကျွန်တော်တို့ဘက်ကလည်းကောင်းမွန်တဲ့သဘောတူညီချက်အတွက်ဆင်သစ်ဖြစ်နေပြီဆိုပြီးအမေရိကန်စစ်ဆေးညှိနှိုင်းမှုဇမေးခလီဇက်ကတွတ်တယ်လူမှုကွန်ရက်မှာရေးပါတယ်။အမေရိကန်နဲ့တာလီဘန်နှစ်ဖက်စလုံးကသဘောတူညီချက်ပါအကြောင်းအရာတွေပေါ်မှာနားလည်မှုလွဲမှားနေတဲ့အနေအထားမှာလည်းရှိနေပါတယ်။တာလီဘန်ဘက်ကတော့ဒီသဘောတူညီချက်မှာအာဖဂန်တွေကနေပြီးတော့နိုင်ငံခြားတပ်ဖွဲ့တွေအထူးသဖြင့်အမေရိကန်တပ်ဖွဲ့တွေထွက်ခွာသွားရေးကိုလူလာပါတယ်။အပြန်လာအဖြစ်ပြည်ပနိုင်ငံတွေကိုအကြမ်းဖက်ဝါဒဆွဲဆန့်ကျင်ရေးကိုအာဖဂန်ပြည်ပေါ်မှာခွင့်မပြုရေးသူတို့ဘက်ကကတိပေးပါတယ်။အမေရိကန်ညှိနှိုင်းမှုခလစ်ဆက်ဘက်ကတော့ရှုမြင်ချက်ကအဲ့လိုမဟုတ်ပါဘူး။နိုင်ငံရေးသဘောတူညီချက်အတွက်စူးစမ်းနေတာဖြစ်ပြီးတော့တတ်ဆုပ်ရေးသဘောတူညီချက်မဟုတ်ပါဘူးခဲ့။အာဖဂန်ပြည်ပေါ်မှာနိုင်ငံတကာတပ်ဖွဲ့တွေတည်ရှိနေတာကအခြေအနေရလာဖြစ်ပြီးတော့တတ်ဆုပ်မှုကလည်းအခြေအနေပေါ်မှာပဲမူတည်မှာပါလို့အမေရိကန်နဲ့တာလီဘန်တို့ရဲ့ရှစ်ချိန်မြောက်ဆွေးနွေးပွဲမစခင်လေးမှာပဲသူ့ရဲ့ Twitter လူမှုကွန်ရက်မှာရေးခဲ့ပါတယ်။အမေရိကန်ညှိနှိုင်းရေးမှူးကအခြေအနေပေါ်မှာမူတည်တယ်ဆိုတဲ့အသုံးနှုန်းနဲ့ Twitter မှာရေးသားမှုကိုတော့တာလီဘန်သဘုံအဖွဲ့ဘက်ကမကြည်မနှက်ဖြစ်စေတယ်လို့လည်းတာလီဘန်နဲ့နှီးစပ်တဲ့သတင်းရင်းမြစ်တွေကပြောပါတယ်ခင်ဗျာ
။ VOA American တဲ့ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိ9.69kHz 1.6869kHz 1.9565နဲ့9.25kHz 1.1965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ဒီကနေ့တနင်္ဂနွေနေ့ညနေခင်းသတင်းတွေကိုတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။အရွယ်နိုင်ငံတချို့ကိုရေနံတွေခိုးထုတ်နေတဲ့ပြည်ပကရေနံတင်သင်းမော်ဒဇင်ကိုအီရန်ဒေါ်လာရေးအဆောင်တက်ကဖမ်းဆီးလိုက်တယ်လို့အီရန်အစိုးရပိုင်းရုပ်သံလိုင်းကဒီကနေ့ကြေညာလိုက်ပါတယ်။ဒါပြင်တင်မောမှာပါတဲ့တင်မောသား9ယောက်ကိုလည်းဖမ်းဆီးထားတယ်လို့ပြောပါရယ်။အီရန်တော်လှန်ရေးအဆောင်တပ်ရဲ့ရေတပ်ကပါရှန်ပင်လယ်ကွေ့ထဲမှာတချို့အာရပ်နိုင်ငံတွေအတွက်ရေနံခိုးထုတ်နေတဲ့ပြည်ပကရေနံတင်တင်မောဒဇင်ကိုဖမ်းဆီးထိန်းသိမ်းလိုက်တယ်လို့အီရန်တော်လှန်ရေးအဆောင်တပ်ရဲ့တမူးကြီးရမီဇန်ဇီရာဟီပြောကြားချက်ကိုကိုးကားပြီးတော့အီရန်အစိုးရပိုင်းရုပ်သံကဖော်ပြခဲ့တာပါ။ဒီရေနံတင်သင်းမောဟာရေနံလီတာပေါင်း9သိန်းလောက်ကိုတင်ဆောင်ထားပြီးတော့သင်းမောမှာပါလာတဲ့နိုင်ငံဆောင်ကသင်းမောသား9ယောက်ကိုလည်းဖမ်းဆီးထိန်းသိမ်းထားတယ်လို့ပြောပါရယ်။ပြီးခဲ့တဲ့လကလည်းအီရန်နိုင်ငံကဒီဗြိတိန်အလံလွင့်ထူထားတဲ့ရေနံတင်သင်းမောကိုပလယ်ကျောင်းဆိုင်ရာလိုက်နာရမယ့်စီမင်းစည်းကမ်းတွေချိုးဖောက်တယ်ဆိုပြီးတော့ဟော်မူစီရဲ့လက်ကျမ်းမှာဖမ်းဆီးထိန်းသိမ်းခဲ့ပြီးတော့နောက်တစ်စင်းကိုတော့တတိပေးပြီးတော့ပြန်လွတ်ခဲ့ပါရယ်ခင်ဗျာ။
ဆီးရီးယားနိုင်ငံအနောက်မြောက်ပိုင်းအဒစ်ပြည်နယ်မှာအပြစ်ခတ်ရစဲမှုကြေညာတဲ့ပေါ်အမေရိကန်ပြည်ထောင်စုကကြိုဆိုလိုက်ပါတယ်။အဲ့ဒီနေရာဟာဆီးရီးယားသဘုံတွေရဲ့နောက်ဆုံးခြေကုပ်အမာခံနေမိတစ်ခုလည်းဖြစ်ပါတယ်။ဆီးရီးယားမှာရပ်သားတွေနဲ့ရပ်သားအဆောက်အုံတွေကိုတိုက်ခိုက်တာတွေရပ်ပြရမယ်ဆိုပြီးတော့အမေရိကန်နိုင်ငံရဲ့ဌာနရဲ့ကြေညာချက်မှာဖော်ပြပါရှိပါတယ်။ပြီးခဲ့တဲ့နှစ်တုန်းကရထားတဲ့အပြစ်ခတ်ရစဲကိုပြန်လည်သဘောတူညီချက်ရဖို့အတွက်တူရကီနဲ့ရုရှားတို့ပူးပေါင်းကြိုးပမ်းနေတာကိုလည်းချီးကျူးထားပါတယ်။ဆီးရီးယားပြည်ပခါအတွက်စီးရီးယားဖြစ်ရှင်းနိုင်မှာမဟုတ်ဘဲနဲ့ဆီးရီးယားတတိုင်းပြည်လုံးရဲ့အနာဂတ်နဲ့တည်ငြိမ်ပေးခဲ့နိုင်ဖို့ဆိုလို့ရှိရင်နိုင်ငံရေးနည်းလမ်းကပဲဖြစ်ရှင်းပေးနိုင်လိမ့်မယ်လို့အမေရိကန်နိုင်ငံကြီးဌာနရဲ့ထုတ်ပြန်ချက်မှာဖော်ပြပါရှိပါတယ်။ဆီးရီးယားနိုင်ငံအနောက်မြောက်ပိုင်းကအကြမ်းဖက်စစ်ပွဲတွေကြောင့်ရပ်သားယာနဲ့ချီပြီးတော့တည်ဆုံခဲ့ရပြီးတော့ထောင်နဲ့ချီအိုးရင်ဆွတ်ခွာထွက်ပြေးနေကြရပါတယ်။ဆီးရီးယားပြည်ပခါကိုငြင်းချင်းချင်းနဲ့နိုင်ငံရေးနည်းရထာဝရဖြေထုတ်ဖြစ်ရှင်းနိုင်ဖို့ရောဆီးရီးယားတွေကိုယ်တိုင်ပဲဥဆောင်တဲ့နိုင်ငံရေးလုပ်ငန်းစဉ်တစ်ခုဖြစ်လာစီဖို့လက်သမကထူးကူစလေဂီယယ်ပီတဆန်ရဲ့လုပ်ငန်းကိုလည်းဆက်လက်ထောက်ခံကြောင်းအမေရိကန်ကြေညာချက်မှာပါရှိပါတယ်ခင်ဗျာ
မရိယမြောက်စုလေပိုင်းအိုဟိုင်းယိုပြည်နယ်ဒေတန်မြို့မှာတနတ်သမားတဦးကပစ်ခတ်ခဲ့တာကြောင့်လူ9ယောက်သေဆုံးပြီး16ယောက်ဒဏ်ရာရသွားခဲ့ပါတယ်။ဒေသဆန်တော်ချင်းစနေနေ့ညသကောင်းကျော်တနင်္ဂနွေနေ့မနက်တနားရီလောက်ကအခုလိုပစ်ခတ်မှုဖြစ်ပွားခဲ့တာဖြစ်ပါတယ်။ဒီပစ်ခတ်မှုစဖြစ်တဲ့ချိန်မှာအဲ့အနီးနားမှာရဲတပ်ဖွဲ့ဝင်တွေရှိနေတာကြောင့်ရဲတပ်ဖွဲ့ကလည်းဒီပစ်ခတ်မှုကိုခန့်မှန်းမှန်ပဲအဆုံးသတ်နိုင်လိုက်တယ်လို့ဒေတန်မြို့ရဲတပ်ဖွဲ့က Twitter စာမျက်နှာမှာပြောထားပါတယ်ပြစ်ခတ်မှုအတွက်မှာတနတ်သမားလက်သေးဆုံးသွားခဲ့တယ်လို့ရဲတပ်ဖွဲ့ကပြောပေမဲ့တနတ်သမားဘသူဘဝဖြစ်တယ်ဆိုတာကိုတော့ထုတ်ပြန်ခြင်းမရှိသေးပါဘူးဒါပြင်ပြည်ထောင်စုစုံစမ်းစစ်ဆေးဘူရို FBI ကလည်းဒီမှုနဲ့ပတ်သက်ပြီးတော့ကူညီဆောင်ရွက်နေတယ်လို့လည်းရဲတပ်ဖွဲ့ကပြောပါတယ်ဒေတန်မြို့ကဖျော်ဖြေလုပ်ငန်းတွေရှိတဲ့ Oregon အရက်မှာဖြစ်ခဲ့တဲ့ဒီပြစ်ခတ်မှုဟာ American တောင်ပိုင်း Texas ပြည်နယ် El Paso မြို့က Walmart ထိုးစံကြီးမှာပြစ်ခတ်မှုဖြစ်ပွားပြီးနိုင်ပိုင်းအကြာမှာပဲဖြစ်ခဲ့တာပါပြီးခဲ့တဲ့တနင်္ဂနွေနေ့တုန်းကလည်းအမေရိကန်နောက်ပိုင်းကယ်လီဖိုးနီးယားပြည်နယ်က Gilroy ကျက်တံပြူပွဲတော်အတွင်းမှာတနက်သမားတို့ကပြစ်ခတ်ခဲ့လို့လူ3ယောက်သေဆုံးခဲ့ပါတယ်ခင်ဗျာ
အမေရိကန်ပြည်ထောင်စု Texas ပြည်နယ်ကနေဇက်မြို့ El Paso မှာဇီးဆိုင်တန်ဝင်တစ်ခုမှာစနေနေ့တုန်းကလူစုလူဝေးအတွင်းပြစ်ခတ်မှုဖြစ်တာကြောင့်မလို့လူအများပြားသေဆုံးပြီးတော့တူဦးကိုတော့ဖမ်းဆီးထားတယ်လို့ရဲတပ်ဖွဲ့ကပြောပါတယ်အမေရိကန်ပြည်တွင်းသတင်းဌာန MSNBC ကတော့အနည်းဆုံးသေဆုံးသူ19ထိရှိပြီးတော့40တန်းရထားတယ်လို့ဖော်ပြနေပါတယ်။ရဲတပ်ဖွဲ့ဘက်ကတော့အတိမပြုတ်နိုင်သေးပါဘူး။မြို့ရဲ့ရှေ့ဘက်ခြမ်းမှာရှိတဲ့ Silio Vista Mall ဈေးဆိုင်တန်းရဲ့ဆောင်းအုံအနီးမှာပြစ်ခတ်မှုဖြစ်တာလို့ဖြစ်တယ်လို့ဒေသဆန်တော်ချင်းနေ့လယ်17နာရီလောက်မှာရဲတပ်ဖွဲ့ကလည်းဖုန်းခေါ်စုမှုတွေလက်ခံရရှိခဲ့ပါတယ်။ရဲတပ်ဖွဲ့ရဲ့ပြောခွင့်ရသူဖြစ်တဲ့အရီကီကာရီယိုကတော့ဒီတနတ်သမားကိုဖမ်းဆီးထားပြီးဖြစ်တဲ့အကြောင်းပြောပါရယ်တနတ်သမားဖြစ်တန်တရားရှိသူကတော့အသက်22နှစ်အရွယ်မျိုးသားပက်ထရစ်ခရူစီယပ်ဆိုပြီးတော့သတင်းတွေမှာဖော်ပြနေကြပြီပဲရဲဘက်ကတော့အတိမပြုတ်နိုင်သေးပါဘူးအပယ်ဆူရဲ့မြို့တော်ဝင်ဒီမာဂူကတော့တန်တရားရှိသူ3ဦးကိုဖမ်းဆီးထားတယ်လို့ပြောတဲ့အကြောင်းအပယ်ဆူ Times ကဖော်ပြပါရယ်ဒါပေမဲ့လို့ရဲတပ်ဖွဲ့ပြောခဲ့ရသူ Robert Gomez ကတော့တနတ်သမားတူတယ်လို့ရဲဘက်ကယုံကြည်ထားပြီးတော့အဲ့ဒီအမျိုးသားကိုလည်းဖမ်းဆီးထားပြီးဖြစ်တဲ့အကြောင်းသတင်းစာကိုထပ်ပြီးတော့ပြောဆိုထားပါရယ်ရိုက်ဖယ်တရန်နဲ့ပြစ်ခတ်ခဲ့တာလို့ရဲတပ်ဖွဲ့ပြောခွင့်ရရဲ့အပြောကိုကူးကားပြီးတော့ El Paso Times ကဖော်ပြပါရတယ်။ New Jersey ကသူ့ပိုင် Golf Queen ကိုရောက်နေတဲ့သမ္မတ Donald Trump ကိုပြစ်ခတ်မှုအကြောင်းသိပေးထားပြီးအခြေအနေကိုအနီးကပ်စောင့်ကြည့်နေတဲ့အကြောင်းလည်းအိမ်ပြီးတော့ပြောခွင့်ရသူကပြောဆိုခဲ့ပါရခင်ဗျာ
။ဒီကနေ့ညနေပိုင်းတွင်နောက်ဆုံးရသတင်းတွေကိုကိုရန်နိုင်နဲ့ကိုသားညွန့်ဦးတို့ပြောပြပေးခဲ့တာပါရှင်။ VOA ကအခုထုတ်လွှင့်နေတဲ့အစီအစဉ်ကိုရေဒီယိုကသာမကပဲ VOA ရဲ့အင်တာနက်ဆက်မြင်နာဖြစ်တဲ့ burmese.voanews.com ကနေကျမတို့အခုထုတ်လွှင့်နေတဲ့ဒီပိုင်းထဲမှာပဲတိုက်ရိုက်နားဆင်နိုင်ပါတယ်။အခုတော့သတင်းလွှာတွေကိုတင်ဆက်ပေးခြင်းပါတယ်။နိုင်ငံရဲ့ခြားကိုသွားပြီးတော့အစွန်းရောက်စစ်ပွဲတွေမှာဝင်ရောက်တိုက်ခိုက်နေသူတွေဩစတြေးလျကိုပြန်မလာနိုင်အောင်တားမြစ်နိုင်တဲ့အကြမ်းဖက်မှုတိုက်ဖြတ်ရေးဆိုင်ရာဥပဒေသေးတစ်ရပ်ကိုဩစတြေးလျလွှတ်တော်မှအတည်ပြုပြဋ္ဌာန်းလိုက်ပါတယ်။ဒီဥပဒေကြောင့်ဩစတြေးလျနိုင်ငံအတွင်းမှာအစုလိုက်ပြုံလိုက်တပ်ဖြတ်မှုတွေကိုကာကွယ်နိုင်မှာဖြစ်တယ်လို့အစိုးရကပြောပါတယ်။အမျိုးသမီးနဲ့ကလေးငယ်တွေအတွက်ပါထည့်သွင်းမစင်စားရင်တော့နိုင်ငံတွင်းအစွန်းရောက်အန္တရာယ်ပိုတူးလာနိုင်တယ်လို့လည်းကြွန့်ကျင်သူတွေကပြောပါတယ်။ Field Marshal Sydney မြို့ကပေးပို့တဲ့သတင်းကိုကိုညံဝင်းရောင်ကပြောပြပေးပါရှင်
။အခုပြဋ္ဌာန်းလိုက်တဲ့ဥပဒေသစ်ကဩစတြေးလျကိုပြန်လာကြမဲ့နိုင်ငံသားရောက်တိုက်ခိုက်ရေးသမားတွေရဲ့အဝင်ထွက်ကိစ္စကင်တွေရမှာထောင်လိုင်းရေးတွေအတွက်အချိန်ပိုရလာစီမှာဖြစ်တယ်လို့ဩစတြေးလျအစိုးရကပြောပါတယ်။ပြန်လာမဲ့ဩစတြေးလျနိုင်ငံသားတဦးဟာလူညုံရေးအတွက်အန္တရာယ်ရှိတယ်လို့ယူဆခံရရင်သူ့ကိုအစိုးရကနှစ်နှစ်အထိတားမြစ်ပိုင်ခွင့်ရှိတယ်လို့ဥပဒေကခွင့်ပြုထားတာပါ။ဩစတြေးလျနိုင်ငံသား230လောက်အီရတ်နဲ့ဆီးရီးယားနိုင်ငံတွေမှာစစ်သွေးကြအုပ်စုတွေဝင်ရောက်ကူညီတိုက်ခိုက်နေတယ်လို့ခန့်မှန်းထားပြီးသူတို့တဲက40လောက်ဟာနိုင်ငံတွေကိုပြန်ရောက်နေကြတယ်လို့ယူဆရပါတယ်။သူတို့နဲ့အတူအန္တရာယ်ရှိတဲ့အစွန်းရောက်အတွေးအခေါ်တွေသာမကတိုက်ခိုက်ရေးစွမ်းရည်တွေပါပါလာတာကြောင့်စိုးရိမ်မှုတွေတိုးနေကြတာပါ။ဩစတြေးလျပြန်လာကြတဲ့စစ်သွေးကြတွေဟာသွေးထွက်တန်ရုံမှုနဲ့အကြမ်းဖက်မှုတွေလုံနိုင်စွမ်းရှိတယ်ဆိုတာပြသခဲ့ကြုံမကမာကျော်တဲ့နှလုံးသားရှိကြသူတွေလည်းဖြစ်တယ်လို့လွတ်တော်အမတ်အန်ဒရူးဟက်စတီကပြောပါတယ်အခုလိုဩစတြေးလျမှာပြဋ္ဌာန်းလိုက်တဲ့ဥပဒေသစ်ဟာဗြိတိန်နိုင်ငံမှာပြဋ္ဌာန်းထားတဲ့ဥပဒေနဲ့အတူတူပဲလို့ဆိုပါတယ်ဒီဥပဒေသစ်ကပြည်သူလူထုအတွက်ပိုပြီးလုံခြုံမှုရလာစေမယ်လို့ပြည်ထောင်စုဝန်ကြီးပီတာဒတ်တန်ကပြောပါတယ
် The government now is asking for the support of this parliament to introduce legislation to temporarily exclude
ဩစတြေးလျနိုင်ငံထဲမှာစုလိုက်ပြုံလိုက်တေကျေစေမဲ့ဖြစ်ရမျိုးဖန်တီးနိုင်တယ်လို့ကျွန်တော်တို့ယုံကြည်ထားသူတွေကိုယာယီအားဖြင့်တားမြစ်နိုင်ခွင့်ရှိတဲ့ဥပဒေကိုပြဋ္ဌာန်းနိုင်တဲ့အတွက်လွှတ်တော်ကထောက်ခံမှုပေးဖို့ ဆိုရကပန်ကြားနေတာပ
ါဒီဥပဒေတွေဟာဒုက္ခသည်စခန်းတွေမှာထိန်းသိမ်းနာခံရတဲ့အမျိုးသမီးနဲ့ကလေးငယ်တွေအပေါ်အများအပြားတက်ရောက်မှုရှိစေမှာဖြစ်တယ်လို့ဩစတြေးလျဘဟုအစိုးရရဲတပ်ဖွဲ့နဲ့ပူးပေါင်းဆောင်ရွက်နေတဲ့အစွန်းရောက်ဝါရဇွဲအကြမ်းဖက်မှုအရေးကင်တွယ်ဆောင်ရွက်နေသူမီရှယ်ဂရော့စ်မန်ကပြောပါတယ်လူတွေကိုဒုက္ခသည်စခန်းကဆင်းရဲတဲ့အခြေအနေတွေတွန်းပို့တာဟာဩစတြေးလျနိုင်ငံအပေါ်မကျေနပ်မှုတွေပိုတိုးလာစေပြီးအစွန်းရောက်ဆန့်ကျင်လူစိတ်ကိုပိုကြီးထွားလာစေတာဖြစ်တယ်လို့သူမကပြောပါတယ်နိုင်ငံရဲ့ဦးဆောင်ဥပဒေပညာရှင်တွေပါတဲ့ဩစတြေးလျဥပဒေကောင်စီကလည်းအခုပြဋ္ဌာန်းလိုက်တဲ့ဥပဒေဟာဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေနဲ့ကိုက်ညီမှုမရှိနိုင်ဘူးလို့ဆိုပါတယ်ဒီဥပဒေဟာလာမယ့်ဩဂုတ်လကစလို့အသက်ဝင်မှာဖြစ်ပါတယ်။ဝန်ကြီးဒါတွန်ကတော့နေရရင်ပြန်တဲ့အမှုတစ်ခုချင်းစီအတွက်အထူးသဖြင့်ကလေးငယ်တွေပါဝင်တဲ့အမှုတွေကိုတိကျစဉ်းစားဆုံးဖြတ်သွားဖို့ရှိတယ်လို့ပြောပါရခင်ဗျာ
။ကိုညံဝင်းအောင်ပြောပြခဲ့တာပါရှင်။အခုဆက်ပြီးတော့နားဆင်ရမယ့်သတင်းလွှာမှာနည်းပညာအသုံးပြုရတဲ့အဝလွန်ယောဂကြားမှာဆက်ဆက်မှုရှိမရှိဆိုတာကိုကြည့်ကြအောင်ပါရှင်။လက်ကင်မိုဘိုင်းဖုန်းတက်ဘလက်တွေလက်ပ်တော့ကွန်ပျူတာလိုဒီဂျစ်တယ်ပစ္စည်းတွေအသုံးပြုတာကနေလူမှုကွန်ရက်ပုံစံမျိုးစုံရှိနေတာတွေဟာဒီကနေ့ခေတ်သစ်ကဘာကြီးမှာအရင်ဘယ်တော့ကနေမှမတူများပြားလွန်းလှပါတယ်။နေရာတိုင်းမှာနည်းပညာအသုံးပြုမှုတွေတွင်ကျယ်လာတာနဲ့အမျှလူတွေဟာလည်းပို့ပြီးတော့ဝလာကြတယ်လို့သိပ္ပံပညာရှင်တွေကပြောပါတယ်။နည်းပညာအသုံးပြုမှုနဲ့အဝလွန်ယောဂကြားဆက်ဆက်မှုရှိမရှိဆိုတာကိုတော့ Rice Tech ကသူကလေ့လာမှုတစ်ခုပြုလုပ်ခဲ့ပါတယ်။ဒီအကြောင်းကို VUE သတင်းတော် Elizabeth Lee ပြပို့တဲ့သတင်းလွှာကိုကိုသားညုံကပြောပြပေးပါမယ်
။လူမှုကွန်ရက်ဆာမျက်နှာတွေတိုးရင်းနဲ့အချိန်ဘယ်လိုကုန်သွားပါလဲလို့တွေးမိဘူးပါလား။သိမှတ်တုံ့ပြန်မှုနဲ့ဆိုင်တဲ့အုံနောက်တွင်း neurosurgery ကိုလေ့လာတဲ့ပညာရှင်လည်းဖြစ်စိတ်ပညာဆိုင်ရာသုတေသီတူလည်းဖြစ်တဲ့ Richard Loops ကတော့ digital နည်းပညာပစ္စည်းမျိုးစုံ၃အချိန်ကုန်တာဟာအဝလုံယောဂါနဲ့ဆက်ဆက်နေတယ်လို့ပြောပါတယ
် We see a pretty interesting bump in rates of obesity and in childhood obesity
ရိုးရိုးဖုန်းနဲ့အစားအဆင့်မြင့်စမတ်ဖုန်းတွေပြောင်းသုံးလာကြတဲ့ခေတ်မှာအဝလုံယောဂါဖြစ်ပွားမှုနှုန်းနဲ့ကလေးတွေအဝလုံမှုနှုန်းတိတိတသားတိုးလာတာကိုစိတ်ဝင်စားစရာတွေ့ရပါတယ်ဖုန်းနေမှာနည်းပညာတွေပိုပြီးကောင်းလာတာကြောင့်ပ
ါအသက်18နှစ်နဲ့23နှစ်ကြားတက္ကသိုလ်အရွယ်လူငယ်132ဦးကိုစစ်တမ်းယူခဲ့တာမှာဖုန်းနဲ့အချက်ပြီး message ဝင်လာတာကိုဘယ်နဲ့ချိန်လောက်သတိထားမိလဲဆိုတဲ့မေးခွန်းမျိုးကနေခန္ဓာကိုယ်အလေးချိန်ဘယ်လောက်ရှိနေလဲဆိုတာတွေကိုမေးပါတယ်
We found that those who reported multitasking more frequently with their devices
ညမှာကျွန်တော်တို့တွေ့ရတာက digital နည်းပညာပစ္စည်းတွေနဲ့မကြာခဏအချိန်ကုန်သူတွေဟာအဝလွန်ဖို့လွယ်တယ်ဆိုတာပါခန္ဓာကိုယ်အလေးချိန်အညွန်ကိန်းMBI နဲ့ခန္ဓာကိုယ်အစီဓာတ်ဘယ်လောက်ရှိနေလဲဆိုတာတွေကြည့်ပြီးတွက်ချက်တာဖြစ်ပါတယ
်။ဒါပြင်စစ်တမ်းမှာပါတဲ့82ယောက်ကိုလူကိုဝစီတဲ့အစားအစာပုံတွေအပါအဝင်အဆက်ဆက်မရှိတဲ့ရုပ်ပုံတွေပြပြီးတော့သူတို့ရဲ့အုံနောက်လှုပ်ရှားမှုတွေကိုလေ့လာပါတယ်။ဒီတစ်ခါမှာလဲလူမှုကွန်ရက်အသုံးများသူတွေဟာအစားအသောက်ဘက်ကိုပိုတိမ်ညွတ်ကြတာကိုသူတို့ရဲ့အုံနောက်လှုပ်ရှားမှုတွေကနေတွေ့ရတယ်လို့ဆိုပါတယ
်။ We found a relationship whereby those who are high in medium multitasking had
digital နည်းပညာမျိုးစုံတပြိုင်တည်းသုံးကြသူတွေဟာအစားအသောက်နဲ့ပတ်သက်တဲ့အုံနောက်လုံးစော်လုံရှားမှုပုံများပြီးစိတ်ထိတ်ချုပ်မှုဖြစ်စေနိုင်တဲ့အစိတ်ပိုင်းတွေမှာတော့လုံရှားမှုနဲ့တာတွေ့ရပါတယ်။ဒီလိုလူတွေဟာတခြားနေရာတွေမှာလည်းအလွယ်တကူစိတ်တိမ်ညွတ်မှုများနိုင်တယ်ဆိုတာအောင်းစရာမရှိနိုင်ပါဘူး
။ digital ပစ္စည်းမျိုးစုံသုံးပြီးတော့အချိန်ကုန်ကြသူတွေမှာစိတ်ထိတ်ချုပ်မှုအားနည်းနိုင်သလား၊သူတို့ရဲ့အုံနောက်ဖွံ့ဖြိုးမှုကိုထိခိုက်နိုင်သလားဒါမှမဟုတ်အုံနောက်ဖွံ့ဖြိုးမှုပေါ်မူတည်ပြီးတော့ digital ပစ္စည်းအသုံးပြုမှုပိုများစေတာလားဆိုတာတွေကိုတော့သူတည်တည်တွေသေချာမသိရသေးပါဘူး။သူတည်တည် loops ကတော့အဝလုံယောဂါကြောင့် digital ပစ္စည်းတွေနဲ့ပိုပြီးတော့ချိန်ကုန်ကြတာလား။ဒါမှမဟုတ် digital ပစ္စည်းတွေနဲ့ချိန်ကုန်တာကြောင့်ပဲအဝလွန်တာလားဆိုတာပိုသိနိုင်မဲ့လေလာဆန်းစစ်မှုတွေပိုပြီးတော့လှုပ်ဆောင်တင့်တယ်လို့ပြောပါရခင်ဗျာ
VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Bamis app ကို download လုပ်ရယူနိုင်ပါတယ်။ Android စနစ်သုံးဖုန်းတွေရော iOS စနစ်သုံးဖုန်းတွေအတွက်ပါ VOA Bamis app ရှိပါတယ်။ Android အတွက်ဆိုရင် Google Play App Store မှာ VOA Bamis လို့ရှာပြီး download လုပ်နိုင်သလို iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ်။ VOA Bamis app မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာတိုက်ရိုက်နားထောင်လို့ရတယ်လို့သတင်းဆောင်ပါတွေအပတ်စဉ်အစီအစဉ်တွေကိုလည်းအစဉ်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ် VOA Burmese app နဲ့ပတ်သက်လို့ပိုကောင်းအောင်အကြံပြုချင်တဲ့ဆိုရင်လည်း burmese@voanews.com ကို email ရေးသားပေးပို့နိုင်ပါတယ
် VOA မြန်မာပိုင်းရဲ့တနင်္ဂနွေညနေပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်အခုဆက်ပြီးတော့သတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးခြင်းပါတယ် အိန္ဒိယနိုင်ငံအတွင်းကကြေးလက်ဒေသအပါအဝင်တနိုင်ငံလုံးအတိုင်းအတာနဲ့ချောကလက်ရောင်းအားကောင်းနေရာကြောင့် Mondelez International နဲ့ Nestle လိုနိုင်ငံတကာကုမ္ပဏီကြီးတွေကတိတ်မများလာသေးပေမဲ့အနာဂတ်မှာအလားအလာကောင်းတဲ့အိန္ဒိယဈေးကွက်မှာယင်းနှိမ့်နှံမှုတွေကိုတိုးချဲ့လှုံ့ဆော်လာကြပါတယ်။ဒီအကြောင်းကို Writer စတင်းကျောက် Havovi Kupa ရဲ့သတင်းကိုကိုဇော်ဝင်းနိုင်ငံတင်ပြပေးပါမယ်ရှင်။
အိန္ဒိယနိုင်ငံတဝန်းလူကြီးလူငယ်မရွေးအရွယ်အစားအဆုံကချောကလက်ကိုတက်မက်စွာဝယ်ဆလာနေကြတာကြောင့်နိုင်ငံတကာကုမ္ပဏီကြီးတွေကလည်းဒါကိုသတိထားမိလာနေပါပြီ။တော်ရော့မြို့မှာပါရှိတဲ့ဈေးဆိုင်တွေမှာနိုင်ငံတကာကနာမည်ကြီး Cadbury ကုမ္ပဏီကထုတ်တဲ့ချောကလက်တွေဟာအမေရိကန်ဒေါ်လာ2ဒေါ်လာနဲ့ညီမျှတဲ့ဈေးနဲ့ရောင်းချနေပေမဲ့ရောင်းကောင်းနေတဲ့အကြောင်းရိုက်တာသတင်းတောက်စစ်သက်ကာဗာလီကပြောပါတယ
်။ We are standing in front of Friend Store whose owner Nitin tells me that they have started stocking Cadbury Silk.
ကျွန်တော်ခုရနေတဲ့နေရာကဈေးဆိုင်ပန်းရှင်နစ်တန်ကသူတို့ဆိုင်မှာနို့နဲ့လုပ်တဲ့ Cadbury ချောကလက်ဖြူအောင်ကိုစရောင်းချတဲ့အချိန်ကစပြီးတော့လူတွေကအဲ့ဒီတမျိုးတည်းကိုပဲလာဝယ်စားနေကြတယ်လို့ပြောပါတယ်။လာဝယ်စားသူတွေဟာအသက်25နှစ်နဲ့ထက်လုပ်ငန်းခွင်အတွင်းကသူတွေဖြစ်ပါတယ
်။အိန္ဒိယမှာချောကလက်အများဆုံးထုတ်လုပ်တဲ့ကုမ္ပဏီဟာအမေရိကန်နိုင်ငံအီလီနွိုင်းပြည်နယ်အခြေစိုက် Cadbury ချောကလက်တွေထုတ်လုပ်တဲ့ Mondelez ကုမ္ပဏီဖြစ်ပြီးသူကလက်ရှိဈေးကွက်ရဲ့66%ခန့်လုံးကိုပိုင်ဆိုင်ထားပြီးသူ့နောက်မှာ Nestle နဲ့ Ferrero တို့လိုက်ပါတယ်။သူတို့ရဲ့ဈေးကွက်ကြီးထွားမှုကိုထိန်းထားနိုင်ဖို့ Mondelez ကုမ္ပဏီကအခုနှစ်အတွက်ရင်းနှီးမြှုပ်နှံဖို့ရထားတဲ့အမေရိကန်ဒေါ်လာတန်150တဲကအများစုကိုအိန္ဒိယကျေးလက်ဒေသတွေမှာတုံးဆွဲသွားဖို့စီစဉ်ထားပါတယ် Mondelez ကကုန်ပစ္စည်းအစ်စ်တွေကိုလည်းထုတ်လုပ်နေတာပါပြီးခဲ့တဲ့လတုန်းကတခြားတဲ့နည်းတဲ့ချောကလက်ဘားတွေစတင်ထုတ်လုပ်ပါတယ်စီချိုယောဂတ်တဲ့900ခန့်လုံးရှိနေတဲ့အိန္ဒိယမှာကျန်းမာရေးနဲ့ပုံညီညွတ်တဲ့အစားကိုထုတ်လုပ်တယ်ဆိုတဲ့သဘောပါဒါပြင်ကုမ္ပဏီရဲ့ဒစိပ်ပါအအေးခံဘူးတွေစတိုးဆိုင်တွေကိုဖြန့်ဝေပေးနေပြီးဘောလီဝုဒ်စတိုင်ခန်းထားတဲ့ကြော်ညာတွေနဲ့ဈေးကွက်ထဲကိုထိုးပေါက်နေပါတယ်။ဒါနဲ့ပတ်သက်လို့ရိုက်တာသတင်းတောက်စစ်သက်ကာဗာလီဆက်ပြောတာကတော့
This is where companies think their next market growth is even faster than China. Last year urban and rural consumers
နာဂမဈေးကွက်ကြီးထွားလာမှုနှုန်းကအိန္ဒိယမှာဖြစ်ပြီးတော့တုတ်ပြည်ဒက်တောင်မှာပုံမြန်မယ်လို့ခန့်မှန်းထားကြပါတယ်။မနေ့ကဆိုရင်တော့တော်ရော့မြို့ပါချောကလက်ဝယ်စားတဲ့နှုန်းက15%လုံးကျော်တက်သွားခဲ့ပါတယ်။ဒါဟာကမ္ဘာမှာအများဆုံးတိုးတက်တဲ့နှုန်းပါ
။မနေ့ကအိန္ဒိယတနင်္ဂနွေလုံးမှာချောကလက်ဝယ်စားတဲ့ပမာဏကဒေါ်လာ 1.9 ဘီလီယံရှိခဲ့ပါတယ်ဒါပေမဲ့အမေရိကန်နဲ့ဝယ်ဆားတဲ့ဒေါ်လာ 19.1 ဘီလီယံတဲ့ဆိုင်ရင်တော့အတော်လေးနည်းနေပါသေးတယ်ဒါပေမဲ့လည်းအမေရိကန်နဲ့လူဦးရေ4000လောက်များတဲ့အိန္ဒိယမှာချောကလက်ဝယ်ဆားတဲ့နှုန်းဆက်လက်တိုးတက်နေမယ်လို့ Mondelez လို့ကုမ္ပဏီတွေကမျှော်လင့်နေကြပါတယ်ခင်ဗျာ
ကိုဇော်ဝင်းလိုင်ပါရှင်အခုဆက်ပြီးတော့ပတ်ဝန်းကျင်ထိန်းသိမ်းရေးဆိုင်ရာသတင်းလွှာတစ်ပုဒ်ကိုနှဆင်ရပါမယ်ကမ္ဘာပေါ်ကတန်နာကောင်တွေရဲ့600%နှုန်းလောက်ဟာအပူချိန်မြင့်တက်လာတာကြောင့်ထိခိုက်နေရတယ်လို့ပရဟိတအဖွဲ့တစ်ခုဖြစ်တဲ့ Reef Resilience Network ကပြောဆိုထားပါတယ်။အိန္ဒိယသမုဒ္ဒရာတွေကတန်နာကောင်တွေကိုအပူလိုင်းနှစ်ခုရိုက်ခတ်တာကြောင့်ပျက်စီးရတာတွေကိုသုတေသနစစ်တမ်းအသစ်ကဖော်ပြထားပါတယ်။ VOA သတင်းတောက် Kevin Enoch သတင်းကိုမတ်သိင်ထိုက်ကပြောပြပေးပါမယ်ရှင်
။2015ခုနှစ်နဲ့2016ခုနှစ်အတွင်း El Niño ရာသီဥတုကြောင့်ကမ္ဘာတောင်ဘက်ခြမ်းမှာအပူလှိုင်းအသွာအပြန်ရိုက်ခတ်ခံခဲ့ရပါတယ်။ပူနွေးတဲ့ရာသီနှစ်ကြိမ်ရိုက်ခတ်ခံရတာကြောင့်အိန္ဒိယသမုဒ္ဒရာထဲကထိခိုက်လွယ်တဲ့တန်တာကြောက်တန်းစနစ်တွေကိုတိတိတသာပျက်စီးစေခဲ့ပါတယ်။ဆက်ရှယ်လီဒေတာပင်လယ်ပြင်ထိမ့်သိမ့်ရေးအဖွဲ့ကလီယိုဘာရက်ကအခုလိုပြောပါတယ်။
We lost up to 50% of our corals.
လွန်ခဲ့တဲ့3နှစ် 2016 ခုနှစ်တုန်းကတန်နာဂောင်လေးရဲ့50ရာခိုင်နှုန်းကျော်ဆုံးရှုံးခဲ့ရပါတယ်။အထူးသဖြင့်တော့ branch တန်နာဂောင်လေးဖြစ်ပါတယ်။ဥပမာအနေနဲ့ပြောရရင် Acropora မျိုးစိတ်တွေဖြစ်ပါတယ်
။ Acropora တန်နာဂောင်တွေဟာကြောက်တန်းတွေတိဆောက်ရေးမှာအရေးကြီးပါတယ်။ရာသီဥတုမပြောင်းလဲဘဲနဲ့လည်းအပူလှိုင်းတွေဖြစ်တတ်ပြီးတန်တာကြောက်တန်းတွေကတော့ပြန်လဲကောင်းမွန်လာဖို့နှစ်နဲ့ချီအချိန်ယူရပါတယ်။ဒါပေမဲ့လည်းရာသီဥတုပြောင်းလဲမှုအခြေအနေတဲ့ကြောင့်အပူလှိုင်းတွေမကြာခဏဖြစ်တတ်ပြီးပိုပြီးလဲပြင်းထန်လာတယ်လို့ Zoological Society of London က Catherine Head ကပြောပါတယ်
။ So these heat waves become more frequent as
ခံမှန်းထားတဲ့အတိုင်းအပူလှိုင်းတွေဖြစ်ပေါ်တဲ့အချိန်ကြီးပိုပြီးတော့များလာမယ်ဆိုရင်တော့ကြောက်တန်းတွေပြန်ပြီးကောင်းမွန်လာရတဲ့အခွင့်အလမ်းလည်းရှိတော့မှာမဟုတ်ပါဘူး။
အပူလိုင်းတွေဇက်တက်ရိုက်ခတ်မှုကြောင့်အိန္ဒိယသမုဒ္ဒရာတဲကပျက်စီးရမှုတွေကိုမကြခင်ကတိုက်တာခဲ့ကြတဲ့သုတေသနအဖွဲ့မှ head လဲပါဝင်ခဲ့တာပ
ါ The Staghorn corals for instance which are
အတက်လက်တွေများတဲ့မျိုးစိတ်လို့သိကြတဲ့ Staghorn တန်တာကောင်မျိုးစိတ်တွေအတွက်ဆိုရင်ပိုးပြီးတော့ထိခိုက်တက်ရောက်မှုရှိနေပါတယ်ဒီအပူလိုင်းတွေကြောင့် Staghorn တန်တာကောင်တွေရဲ့86ရာခိုင်နှုန်းပေါ်မှာတက်ရောက်မှုပိုရှိပြီးတော့ တမားတဲ့တန်တာကောင်တွေပေါ်မှာတော့ထိခိုက်မှုကနည်းပါတယ
်တန်တာကောင်တွေဆုံးရှုံးရတာကသမုတ်တရားတွင်ရှင်းတန်းနေထိုင်နိုင်တဲ့မျိုးခွဲတွေပမာဏတိတိတာတာဆုံးရှုံးရတဲ့သဘောရှိပြီးဒါကိုစိုးရိမ်နေကြတာပါကက်သရင်ဟက်ကအခုလိုပြောပါတယ်
So we will see a reduction in the diversity.
ကျောက်တန်းတွေပေါ်မှာမိခိုးကျဆားကြတဲ့ငါးတွေနဲ့ကြောက်ရွံ့မဲ့တိရစ္ဆာန်မျိုးခွဲတွေရော့ကြမှုကိုတွေ့လာမှာဖြစ်တယ်လို့ကျောက်တန်းတွေတိဆောက်မှုပုံစံကိုကြည့်ရင်လည်းခက်ခဲရှုပ်ထွေးမှုတိတ်မရှိတော့ပါဘူးတချို့တန်တာကောင်တွေကကယ်လ်ဆီယမ်ကာဗွန်နိတ်ဓာတ်ပေါင်းပိုးပြီးတော့ထုတ်ပါတယ်ဒါကြောင့်ကျောက်တန်းတိဆောက်မှုပုံစံဟာတကယ်အမျိုးဆုံးပြီးရှုပ်ထွေးတယ်လို့စိတ်ဝင်စားဖို့လည်းကောင်းတာပါ
ရှိအောင်ကြောက်တန်းတွေပျက်စီးလာတာကိုပြန်လည်ပြုပြင်နိုင်ရေမလုပ်ဘူးဆိုရင်တော့တဖြည်းဖြည်းနဲ့တဏှာကြောက်တန်းတွေပျောက်ဆုံးသွားမှာပါကက်သရင်ဟက်ကအခုလိုဆက်ပြောပါတယ
် So there are predictions which say perhaps reefs may go functionally
လက်ရှိတိုင်းသာကာဗွန်ထုတ်လွှတ်မှုတိုင်းဆက်ရှိနေမယ်ဆိုရင်တော့2050ပြည့်နှစ်လောက်မှာရေအောက်တဏှာကြောက်တန်းတွေပျောက်ဆုံးသွားနိုင်တယ်ဆိုရယ်ခံမှန်းပြောဆိုချက်တွေလည်းရှိပါတယ်တကယ်တော့ကျမတို့အနေနဲ့ပင်လယ်ရေမျက်နှာပြင်အပူချိန်ကို1 degree အောက်ထိန်းထားနိုင်ဖို့အတွက်ရာသီဥတုပြောင်းလဲမှုဆိုင်ရာပါရီသဘောတူညီချက်အတိုင်းကာဗွန်ထုတ်လွှတ်မှုကိုဘယ်လောက်လျှော့ချနိုင်မလဲဆိုတာကိုမူတည်နေပါတယ
်။ဒါပေမဲ့လက်ရှိအချိန်မှာတော့ကမ္ဘာပေါ်မှာပင်လယ်အပူချိန်စုစုရွာရွာမြင့်တက်မလာအောင်ကာကွယ်ရေးလိုအပ်ချက်တွေကိုဆောင်ရွက်နေတာမရှိဘူးဆိုပြီးလဲသိပ္ပံပညာရှင်တွေကပြောဆိုကြပါတယ်ရှင်
။မတ်သိနေထိုက်ပါရှင်။VOA ကထုတ်လွှင့်နေတဲ့အစီအစဉ်လေးနဲ့ပတ်သက်ပြီးတော့ဝေဖန်ကြံပေးခြင်းနဲ့တေးသချင်းတွေတောင်းဆိုခြင်းနဲ့ဆိုရင် VOA ရဲ့ email လိပ်စာ burmese@voanews.com ကိုစာရေးသားနိုင်တယ်လို့စာရိုက်ကတစင်စာရေးမယ်ဆိုရင်တော့လိပ်စာက VOA မြန်မာပိုင်းစီစဉ်စာရိုက်တက်တာမှ85ရန်ကုန်စာရိုက်ကြီးလို့စာလိပ်စာတက်ပြီးတော့ရေးသားပေးပို့နိုင်ပါတယ်ရှင်အခုဆက်ပြီးတော့ဒီကနေ့ညနေပိုင်းအတွက်သတင်းချင်းချုပ်ကိုကိုရဲနိုင်ကပြောပြပေးပါရှင
်။ဟောင်ကောင်မှာတော့ဒီကနေ့ဆန္ဒပြပွဲတစ်ခုဖြစ်ပွားခဲ့ပြီးတော့ဆန္ဒပြတဲ့သူတွေထောင်ထဲချီပြီးတော့လမ်းတွေပေါ်ကိုထွက်ပြီးတော့ဆန္ဒပြခဲ့ကြပါတယ်။ဒါဟာမနေ့ပြန်လုံးမဲ့အထွေထွေသပိတ်မတိုင်ခင်မှာဟောင်ကောင်ပြည်သူတွေဘက်ကအခုလိုဆန္ဒပြခဲ့ကြတာပါ။မနေ့စနေနေ့ကလည်းဆန္ဒပြတဲ့သူတွေနဲ့ရဲတပ်ဖွဲ့တို့ထိတိုက်တွေ့ခဲ့ကြပြီးတော့ရဲတပ်ဖွဲ့ကဆန္ဒပြတဲ့သူတွေကိုမျက်ရည်ပုံးတွေရဘာကြည်စံတွေတုံးပြီးတော့နှိမ်နှင်းခဲ့ပါတယ်။တပြင်းအဲ့ဒီဆန္ဒပြမှုတွင်ရဲကဆန္ဒပြတဲ့သူ20ကိုဖမ်းဆီးလိုက်တယ်လို့လည်းပြောပါရယ်ဖိလစ်ပိုင်နိုင်ငံအလဲပိုင်းဒေသမှာလေပြင်းထန်ပြီးလှိုင်းချတာကြောင့်ဂရုမော်တော်တင်မော်300နဲ့တိမောက်ခရကနေတည်ဆုံးသူဦးရေဟာ25ယောက်ထိရှိသွားခဲ့ဖြစ်ပါရယ်6ယောက်ကတော့ပျောက်ဆုံးနေသေးဖြစ်ပြီးကယ်ဆယ်ရေးသမားတွေကတော့ဒီကြမ်းတမ်းလာတဲ့အဲ့ဒီပင်လယ်ပြင်နေရာမှာနောက်ထပ်ရုပ်လောင်းတွေရှာဖွေတွေ့မလားဆိုပြီးတော့ဆက်ပြီးတော့ရှာဖွေနေတယ်လို့ဖိလစ်ပိုင်ရဲကပြောပါရယ်အင်ဒိုနီးရှားနိုင်ငံဂျာဗာကျွန်းပေါ်ကလျှက်စစ်တာပြီးဆက်ယုံတချို့မှာလျှက်စစ်တာဖြန့်ပြင်းမှုပြဿနာဖြစ်ခဲ့တာကြောင့်မြို့တော်ဂျကာတာနဲ့အဲ့ဒီအနီးအနားကပြည်နယ်တွေမှာလျှက်စစ်တာအားတွေပြတ်တောက်သွားခဲ့တယ်လို့အင်ဒိုနီးရှားနိုင်ငံရဲ့ PLN လျှက်စစ်တာအပိကုမ္ပဏီကဒီနေ့ပြောကြားလိုက်ပါတယ်။အရနိုင်ငံတချို့ကိုယင်းနိုင်ငံခိုးထုတ်နေတဲ့ပြည်ပကယင်းနိုင်ငံတင်ပေါ်ဒဇင်းကိုအီရန်ဒေါ်လာရင်းအစောက်တက်ကဖမ်းဆီးလိုက်တယ်လို့အီရန်အစိုးရရုပ်သံလိုင်းကကြေညာလိုက်ပါတယ်။ဒါပြင်တင်ပေါ်မှာပါလာတဲ့တင်ပေါ်သား9ယောက်ကိုလည်းဖမ်းဆီးထားတယ်လို့ဒီနေ့မှာပြောကြားလိုက်ပါတယ်။စီးရီးယားနိုင်ငံအနောက်မြောက်ပိုင်းအစ်တလီပြည်နယ်မှာအပြစ်ခတ်ရစဲမှုကြေညာခဲ့တဲ့ပေါ်အမေရိကန်ပြည်ထောင်စုကကြိုဆိုလိုက်ပါတယ်။မနေ့စနေနေ့ကကစားခဲ့တဲ့ဘောလုံးရာသီကြိုချေစမ်းပွဲမှာတော့မန်ချက်စတာယူနိုက်တက်က AC မီလန်တင်းကိုအနိုင်ရသွားပါတယ်။မန်ယူနဲ့ AC မီလန်တို့ပုံမှန်ကစားချိန်တွင်ငကိုးစီတီဖြစ်နေလို့ပယ်နယ်တီကစားကြတာမှကန်ကြတာမှမန်ယူက5ဂိုး4ဂိုးနဲ့နိုင်သွားခဲ့တာဖြစ်ပါတယ်ခင်ဗျာ
။တရင်ချင်းချက်ကိုကိုရနိုင်ပြောပြပေးခဲ့တာပါ။ဒီညနေအစီအစဉ်ထုတ်လို့ရမှုကမဆူမွန်ဖြစ်ပြီးအတမိုင်းဆိုင်ရာအင်ဂျင်နီယာကတော့ LZBL Chayet ဖြစ်ပါတယ်။အခုကျမတို့ထုတ်လွှင့်တဲ့ Radio အစီအစဉ်ပြီးပြီးချင်းမှာ Intel Z17 နဲ့ Mia Z3 ဂျိုလူတို့ကနေထုတ်လွှင့်ပေးမယ် VOA TV အစီအစဉ်တွေကိုစောင့်မျှော်ကြည့်ရှုနိုင်ပါတယ်ရှင်။ VOA ကိုအပိနာဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။နောက်ထပ်2နာရီအကြာည9နာရီအစီအစဉ်တွေမှာကျမတို့တခါပြန်ဆောင်ကြအောင်ပါရှင်။အားများအောင်ပါ။
This program has come to you from the Voice of America, Washington.